ဟုတ်ကဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မေချွန်းက
ထပ်ပြီးပြောနေတာနိုင်ငံတော်စင်မအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌတမတော်ကာကွယ်ဦးကြီးဆုံးအနေနဲ့အာမခန္ဓာဒီဆွေးနွေးပွဲမှာရလတ်တစ်ခုထွက်လာအောင်ဆွေးနွေးမယ်လို့ပြောထားပြီးဖြစ်ပါတယ်
အဲ့ဒီတော့အခုလိုရလတ်ထွက်လာနိုင်ကြေးပေါ်မြမအရေးလေ့လာသူဦးရဲထွန်းက
ကျွန်တော်ထင်တယ်တော်တော်တော့ခက်မယ်ထင်တယ်ဟို NCA ထိုးထားပြီးသားအဖွဲ့တွေနဲ့ကတော့တိတ်ပြီးတော့ခက်ခဲရင်မရှိတော့ဘူးသူတို့ကရွေးကောက်ပွဲအပြီးကိုစောင့်မှာရွေးကောက်ပွဲအပြီးမှာပေါ်လာတဲ့အစိုးရမှာဆိုလို့ရှိရင်လည်း NLD ကိုပါရွေးကောက်ပွဲမှာဝင်ပြိုင်စေချင်တယ်ဆိုတာမျိုးပေါ့နော်အဲအဲ့လိုမျိုးထုတ်ပြောတာမျိုးလည်းရှိကောင်းရှိနိုင်တာပေါ့နော်ဒီ NCA လက်မှတ်မထိုးထားတဲ့အဖွဲ့တွေအနေနဲ့ကတော့သူတို့တင်ပြလာမဲ့ကိစ္စတွေကအခု2008နဲ့တိတ်ဆန်းကျင်နေရင်တော့အသက်ပြန်ရေးဖို့အထူးဖြစ်ကောင်းဖြစ်နိုင်တယ်။အဲ့ဒါအထူးသဖြင့်တော့အဲ့ဒီထဲမှာအင်အားကြီးတဲ့ UWSA ပေါ့နော် UWSA ကိုတက်ကနာဆာကကနေပြီးတော့ရအောင်ညှိနိုင်မလားဆိုတဲ့ပြဿနာကအရေးကြီးလိမ့်မယ်လို့ကျွန်တော်ကတော့ယူဆတယ်။သူတို့ပြည်နယ်ပေးဖို့ပေါ့နော်။ဝါဆိုရင်ပြည်နယ်ဆင်တန်းလိုချင်တယ်
။ဒါပေမဲ့မျော်လင့်ချက်ရှိပုံကိုလည်းပြည်သူ့ပါတီဥက္ကဋ္ဌနဲ့ငြိမ်းချမ်းဆွေးနွေးပွဲတွေမှာအရင်ပါဝင်လေးရှိတဲ့ဦးကိုကိုကြီးက
ဟိုအဓိကကတော့ထူးခြားတာကအဲတက်ချုပ်ကသူကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့ကန့်လန့်နေ။နောက်ဒီမတိုင်ခင်မှာပြည်တော်စုနေမှာကြိုတင်စီကံကန့်တက်ချက်မထားဘဲနဲ့လွတ်လွတ်လပ်လပ်ဆွေးနွေးနိုင်တယ်လို့ပြောတာဟာဟိုအရင်ကဆွေးနွေးပွဲပုံစံနေနဲ့ခွဲထွက်လာတယ်လို့မြင်တယ်။အဲ့တော့တစ်ဖက်ကလည်းပဲတက်မတော်အပါအဝင်ဒီဘက်က EAO တွေမှာရောနိုင်ငံရေးပါတီအသီးသီးမှာရောအကြက်တဲအားလုံးမှာရှိနေတဲ့အချိန်မှာဒါကအခွင့်အလမ်းဖြစ်နေအသုံးချနိုင်မယ်ဆိုရင်ဒီကနေပြီးတော့ထွက်ပေါက်တစ်ခုတော့ရနိုင်လိမ့်မယ်လို့ကျွန်တော်တို့ညွှန်လင့်တယ်ပေါ့နော
်အခုလိုညွှန်လင့်နိုင်ဖို့အတွက်ဦးရဲထွန်းကလည်းအခုလိုအကြံပြုပါတယ
်တကယ်တမ်းဒီကောင်းမွန်မွန်ချောချောမွေ့မွေ့ဖြစ်ဖို့ဆိုလို့ရှိရင်ဒီတိုင်းသားတွေတင်ပြတဲ့အချက်တွေတဲကနော်ဘယ်အချက်ဘယ်အချက်တွေကတော့ဖြင့်ဖက်ဒရယ်နဲ့ညီညွတ်တယ်ဖက်ဒရယ်ဘောင်ထဲမှာရှိတဲ့အတွက်ကြောင့်မလို့တက်မတော်အနေနဲ့တော့ကန့်ကွက်စရာအကြောင်းမရှိဘူးကျွန်တော်တို့အဲတကယ်လို့ဖွဲ့စည်းပုံအခြေခံဥပဒေကိုအသစ်ပြန်ရေးဆွဲဖို့အခြေအနေအဖွင့်ကာပေးတယ်ဆိုရင်လည်းအသစ်ပြန်ရေးဆွဲပေးနိုင်တယ်ဆိုတာမျိုးဂတိပေးရင်တော့အဲတော်တော်လေးအဆင်ပြေသွားနိုင်တာပေါ့အဲ့လိုမဟုတ်ဘဲနဲ့အဲကျွန်တော်တို့တက်ကတော့သဘောတူတယ်ဒါပေမဲ့နောင်ရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရရဲ့သဘောထားနဲ့လွတ်တော်ထဲမှာ85ရာခိုင်နှုန်းကျော်ထောက်ခံမဲ့ရဖို့အတွက်အဲ့ဒီနောင်တက်လာမဲ့အစိုးရရဲ့သဘောထားနဲ့လည်းဆိုင်တယ်လို့အဲ့လိုဆွေးနွေးရင်တော့တောင်မတင်ရေမကြဖြစ်မှာပေါ့နော် EAO တွေအနေနဲ့ကနောင်တက်လာမဲ့အစိုးရကဤခိုင်ဖြိုးဖြစ်ခဲ့ရင်တော့ဘာပဲဖြစ်ဖြစ်တက်တဲ့သဘောထားချင်းတူနိုင်တယ် NLD ဖြစ်ခဲ့ရင်တော့တိတ်မသေးကြဘူးပေါ့နော်အဲဆိုတော့ဒါသူတို့လည်းအတွေ့အကြုံရှိခဲ့တာ哦
ဒီနေရာမှာဥက္ကကိုကြီးကလည်း
မြန်မာနိုင်ငံရဲ့အဓိကပြဿနာကြီးနှစ်ခုဖြစ်တဲ့ဒီမိုကရေစီရေးနဲ့ဖက်ဒရယ်ရေးပေါ့နော်ဒီနှစ်ခုစလုံးနဲ့ပတ်သက်တဲ့အခြေခံသဘောတူညီချက်တွေရခဲ့မယ်ဆိုရင်ကျွန်တော်တို့ဟိုနိုင်ငံရေးပုံစံအစ်တစ်ခုအလားအလာအကောင်းတစ်ခုပေါ်ထွက်လာမယ်လို့ကျွန်တော်ကတော့ညွှန်လင့်တယ်အဲ့တော့ဒီမိုကရေစီရေးလို့ပြောတဲ့နေရာမှာဒါနာဆာကနေပြီးတော့ရွေးကောက်ပွဲစနစ်ကိုပြောင်းဖို့တွေလည်းသူတို့ပြင်ဆင်နေတာရှိတော့အဲ့တော့ PR လဲလုပ်မယ်ဆိုရင်တက်ကဒီနိုင်ငံရေးကနေပြီးတော့ဟိုစုတ်ခွာမယ်ဆိုတဲ့သတင်းစကားကိုတော့ပြောနိုင်ရင်လူလူယုံကြည်မှုပါတက်လာမယ်လို့ကျွန်တော်တို့မြင်တယ်ပြီးတော့ Federal ကိုဦးတည်တဲ့အခြေခံတွေပေါ့ပြုပြင်ပြောင်းလဲမှုတွေသဘောတူညီချက်လည်းရမယ်အာဆီယံအထူးကိုယ်စားလှယ်ကဲ့သို့ဒီဒေသတူတွင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ပါဝင်မှုပါကျွန်တော်တို့ထိတ်ဆက်နိုင်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီနိုင်ငံရေးတင်းမာမှုနဲ့ဒီပဋိပက္ခတွေအကြမ်းဖက်မှုတွေကနေပြီးတော့ဖောက်ထွက်နိုင်တဲ့လမ်းစာတစ်ခုပေါ်လာနိုင်တယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။အဲ့တော့နိုင်ငံရေးနည်းလမ်းပိတ်သွားပြီဆိုရင်တော့စည်ရေးနည်းလမ်းတွေပြန်ပြီးတော့အားကောင်းလာမယ်။ဒီကာလာကြီးကဘယ်လောက်ကြာရှည်မလဲကျွန်တော်တို့လည်းစိုးရိမ်တယ
်။အလားတူတခြားသုံးသက်သူတွေကလည်းအခုတစ်ခေါက်ဆွေးနွေးပွဲတွေတိုးတက်မှုမရှိရင်နောက်တစ်ခေါက်ဆွေးနွေးပွဲဖြစ်ဖို့အားနေသွားပြီးတိုက်ပွဲတွေပိုပြင်းထန်လာဖို့ရှိနိုင်တယ်လို့စိုးရိမ်နေကြပါတယ်ခင်ဗျ။